ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာတမ်ဘော်နယ်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS အကြားစီရေးတင်းမာမှုတွေကြောင့်ဒေသခံတွေဆက်လက်ထွက်ပြေးနေတယ်လို့ရွေးကောက်ပွဲထိခိုက်မှာကိုစိုးရိမ်တာတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါကြောင်မဲမျိုးနယ်အတွင်းတိုက်ပွဲဖြစ်ပွားတာဟာပြည်ထောင်စုကာလမကြီးရဲ့တောင်ပယ်ချမ်းမှာဖြစ်ပွားနေပြီးကျေးရွာအတော်များများကဒေသခံတွေဟာဘေးလွတ်ရာဖုန်ကြီးကျောင်းတွေမှာတွားရောက်ခိုးလုံနေကြတာပါလက်ရှိစီးရီးတင်းမာနေတဲ့အခြေအနေနဲ့စစ်ဆောင်တွေတိုးမြင့်လာတဲ့အခြေအနေကိုစစ်ဆောင်စခန်းတွေကိုတွားရောက်ကူညီနေတဲ့ကမ်းလင့်လယ်မြေပရာဟိတအဖွဲ့နောင်ပင်ရဲ့အတွင်ရင်မှုဦးဆိုင်နေအောင်က VOA ကိုအခုလိုပြောပါတယ
်သူရေ3000ကျော်သွားပြီဒီနေ့စစ်ဆောင်တစ်ခုတိုးတယ်လေအဲဒီကွေမှာကျွန်တော်တို့ပုံဦးတည်းကတော့စစ်ဆောင်နေရှိနေတဲ့တည်းကတော့အေးချမ်းသွားငကူမူလဖြစ်တဲ့အဲခံခိုင်းတောင်ထိပ်ပဲအတက်တည်းကလည်းအဲ့ဘက်ကိုရောက်သွားပြီဆိုတော့အဲ့အပေါ်မှာတော့တော့ရှုပ်နေတာပေါ့အဲ့ကဒီနေ့အဲ့ဒါပဲလေခံခိုင်းအဲ့ဟိုဟိုက်ကွီစစ်ဆောင်စခန်းတိုးရဲဆိုတော့အဲ့အပေါ်ဘက်ကနားအောင်နားချံဆိုတော့အဲ့ကစစ်ဆောင်နေပြီးလာကျွန်တော်တို့လည်းလမ်းမှာပဲတွေ့တာတော့လေးလုံးတိုးတွေဒေါ်လာကြီးတွေနဲ့ပြေးလာကြတာပေါ့ဗျာ
ကြတာပရင်းနေ့အထိတော့ပရာဟိတအသင်းတွေအလူရှင်တွေကူညီပေးတာကြောင့်စစ်နက်ရိခါပိုင်းမှာအတန်းအသင့်အဆင်ပြေးနေပေမဲ့ကိုဗစ်ကာကွယ်ရေးအတွက်နှာခေါင်းစည်းဆက်ပြားလက်ဆေးရည်စီးဝါးနဲ့အမျိုးသမီးလစဉ်သုံးပစ္စည်းတွေလိုအပ်နေတယ်လို့လူဦးရေများပြားတာကြောင့်အင်းသားတွေလည်းလိုအပ်နေတယ်လို့ပြောပါတယ်ဒီကနေ့မနေ့မှာတော့ပရာဟိတအဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့တွေစုစုပေါင်း10ဘွဲလောက်ဟာစစ်ဆောင်စခန်းတွေရှိရာကိုတွားရောက်ခဲ့ပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကစစ်ဆောင်တွေအတွက်လိုအပ်တဲ့စားနပ်ရိက္ခာကိုအဓိကထောက်ပံ့ပေးနေကြောင်းဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကြောင်မဲခရိုင်ရဲ့ခရိုင်ဦးစီးမှုဦးသိန်းဝင်းထွတ်ကပြောပါတယ်
တော်တယ်လည်းတော့တောင်းနေရတယ်ကျွန်တော်တို့ဆန်ရီးခါဖို့ကျွန်တော်တော့ထောက်ပံ့တာပဲတွိုင်းလာကြီးကအဆင်မပြေတဲ့အတွက်ကျွန်တော်အကြာကြဖို့နေကျွန်တော်ဆန်ရီးတယ်လေတေဖို့ဟိုတာလုပ်နေပါလေသူတို့ကအန်ဂျူလန်ကားနဲ့ဆိုတော့တစ်ခါသွားရင်သူတို့ကဒီဘက်ဆန်ကားဘက်လောက်ပဲကားတာဆိုလေကျွန်တော်အဝေးသားတွေကိုလည်းနောက်ပိုင်းထောက်ပံ့မှုရှိရခုကယ်ဆယ်ရေးစီးဆယ်မျိုးပေါ့နော်ဟုတ်
လက်ရှိကောက်ယူထားတဲ့စီရင်ရအင်တောင်စု404စုလူဦးရေ1142ဦးအတွက်ထောက်ပံ့ထားကြောင်းပြောပါတယ်ကြောင်မဲမျိုးနဲ့မဲဆန္ဒနဲ့အမှတ်2ရဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညံကကြောင်မဲမျိုးအတွင်းမှာလဲစစ်ရှောင်းတွေကိုကိုကြီးထောက်ပံ့မှုအလူခံဌာနဖွင့်ပြီးဆောင်ရွက်နေကြောင်းနဲ့လာရှိုးတီဘော့နောင်ပိန်တို့ကနေလဲပရာဟိတအဖွဲ့တွေတွားရောက်ကူညီပေးနေကြောင်းပြောပါတယ်သူကလက်ရှိဖြစ်နေတဲ့တိုက်ပွဲဟာရက်ရှည်ကြလာမယ်ဆိုရင်ရွေးကောက်ပွဲကိုထိခိုက်နိုင်ကြောင်းနဲ့အခုလိုပြောပါတယ
်တိုက်ပွဲပုံစံကတော့ကျွန်တော်တို့ခန့်မှန်းကြည့်ရတာကရက်ကြာရတော့မတော်တော့ဘူးအဲ့ဒီရက်20ထက်ကျော်တော့ရင်ကျွန်တော်တို့ဒေတာမှာရေကောက်ပွဲစိတ်ဆောက်ကိုအစီထိုက်လာနိုင်တယ်ပေါ့။ဒါပေမဲ့တော့နေနေနေနဲ့တက်လို့ဆေးရဆေးရဖြစ်နေလို့ရေကောက်ပွဲကျင်းမှရင်တရားမျှတမှုမရှိနိုင်ဘူး။ဒါညာနဲ့အိုး2015တော့ကျော်မိုင်းရှိဘက်မှာဆိုင်းငံ့မှုတာရေကောက်ပွဲစိတ်ဆောက်။အဲ့ဒါကတော့ဆိုးရရတယ်ပေါ့
။လက်ရှိအခြေအနေမှာတော့ဆစ်ရှောင်းတွင်နေထိုင်တဲ့ကျေးရွာတွေမှာ COVID-19 ကူးစက်တာမရှိသေးတဲ့အတွက်ယောဂပြန်ပွားမှာအထူးစိုးရိမ်စရာမရှိသေးပေမဲ့ဆစ်ရှောင်းဘုံကြီးကျောင်းတွေမှာကျန်းမာရေးလမ်းညွန်ချက်တွေကိုလိုက်နာဖို့တော့အခက်အခဲရှိနေတယ်လို့ပြောပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးတမ်ဘရော့ဘက်ကသူတို့ရဲ့တက်စခန်းတွေကို RCSS တပ်ဖွဲ့ဝင်တွေကလာရောက်ပစ်ခတ်တိုက်ခိုက်တာရှိကြောင်း VOA ကိုပြောဆိုထားသလို RCSS ဘက်ကလည်းတမ်ဘရော့ကထိုးစစ်ဆင်တာကြောင့်ခုခံတိုက်ခိုက်တာဖြစ်ကြောင်းပြောဆိုတာတွေရှိပါတယ်ဒေသခံပြည်သူတွေကတော့ဗုဒ္ဓဦးနေကတမ်ဘရော့ကရဟတ်ရင်နဲ့ပစ်ခတ်တိုက်ခိုက်တာရှိကြောင်းနဲ့ RCSS ကလည်းကြောင်မဲမြို့ဝင်အစိုးရတပ်ရင်းကိုလာရောက်ပစ်ခတ်တာပြည်တော်စုလမ်းမပေါ်မှာစစ်ရင်တန်းကိုပစ်ခတ်တာတွေရှိကြောင်းပြောဆိုကြပါတယ်ဒီရက်ပိုင်းအတွင်းမှာတော့တမ်ဘရော့ဘက်ကစစ်အင်အားထပ်မံတိုးမြင့်လာတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်